ထိုင်းနိုင်ငံမှာကိုဗစ်ကာယောဂါကြောင့်မြန်မာအပါအဝင်နိုင်ငံခြားကလာရောက်အလုပ်လာလို့သူအတော်များများနေရက်ပြန်သွားကြတဲ့အတွေ့ဆက်ယုံအလုပ်ယုံလုပ်ငန်းတွေမှာအလုပ်သမားလိုအပ်ချက်ပြဿနာဖြစ်ပေါ်နေပါတယ်။ဒါကြောင့်နိုင်ငံခြားသားအလုပ်သမား900ကျော်ကိုပြန်လည်လက်ခံမယ်လို့ထိုင်းအစိုးရကကြေညာထားပါတယ်။မြန်မာနိုင်ငံကအလုပ်သမားအများအပြားကိုဒီနှစ်မကုန်ခင်လက်ခံခေါ်ယူဖို့မြန်မာတာဝန်ရှိသူတွေနဲ့ညှိနှိုင်းနေတယ်လို့ထိုင်းအလုပ်သမားဝန်ကြီးကလည်းပြောကြားထားပါတယ်။နိုင်ငံနားလည်မှုစာချုပ်လွှာ MOU စာချုပ်နဲ့လုံသားအများအပြားခေါ်ယူဖို့ထိုင်းအစိုးရဘက်ကကန့်လန့်ထားပြီးမြန်မာဘက်ကလည်းသွားဖို့အဆင်ပြေရှိနေတယ်လို့မြန်မာအလုပ်သမားဌာနရဲ့အမြဲတမ်းအတွင်းဝင်ဦးညွန့်ဝင်းက VOA ကိုပြောပါတယ်
ကြောင်းနေတယ်ခိုင်းမတ်တဲ့မင်းကြီးကျွန်တော်တို့လက်ခံထားတယ်ကျွန်တော်တို့ရပိုင်းလာပိုင်းလောက်ဆိုရင်တော့လွတ်နိုင်တဲ့အနေအထားရှိတာပြောချင်တာကတော့ကျွန်တော်တို့ကသွားဖို့အလုံသမားတွေကတော့အသိနေပေါ့ဗျာဥပကကျွန်တော်တို့တစ်ဆက်အုပ်ချုပ်မှုဒိဋ္ဌလေးတွေညီနိုင်တဲ့ဥစ္စာလေးအဲနည်းနည်းလေးကတော့ပြောတယ်လူတွေတာလေးအဲ့ဒါလေးကြီးရင်ကျွန်တော်တို့လွတ်တော့မှာပါဗျာ
ပေါ်တောင်းတဲ့မြောက်ရီနယ်ဇက်ဂိတ်နှစ်ခုသလုံးကနေလုံသားစေလို့ဖို့ကနဦးသဘောတူထားပါတယ်ဒါပေမဲ့ထိုင်းနိုင်ငံနယ်ဇက်မှာယာယီထားမဲ့ကိုဗစ်ကပ်ရောဂါယာယီစောင့်ကြည့်ရေးစင်တာတွေမှာမြန်မာလုံသားအများအပြားကိုထားဖို့အခက်အခဲရှိနေပါတယ်။ဒါကိုထိုင်းအလုံသမားရေးရာဌာနနဲ့ညှိနှိုင်းနေတယ်လို့ဦးမြင့်ဝင်းကပြောပါတယ်
။အဓိကကျွန်တော်တို့ဒီအလုံသမားဆိုလို့ရှိရင်မဲဆောက်ဘက်ပါကဒီဌာနကလောလောဆယ်ဟို900လောက်ပဲရှိတဲ့ဟာကျွန်တော်စီစဉ်ထားတယ်ဗျာ။ရေနောင်းမှာကျတော့2000သာပေါ့နော်2000စီစဉ်နေအောင်အဲ့ဒါလေးစီစဉ်ထားတော့ရေနောင်းဘက်ကတော့အဆင်ပြေ။သို့တော်လည်းပဲကျွန်တော်တို့က MOU ပြလုပ်မယ်ဆိုရင်တကယ်သွားမှာအလွယ်ဆုံးတော့ရပြီလည်းကြောင်းကအတူလုံးနဲ့ဒါအများဆုံးကျွန်တော်တို့လွှတ်ချင်တာ။အဲအဲ့ဒါလေးကိုဟိုထိုင်းဘက်ကလည်းစီစံတာဘုလားပြောပြီးတဲ့ရေးကလေးနည်းနည်းများအောင်ပေါ့နော်။အဲလုပ်ပြီးတော့အဲ့ဒါလေးကြည့်နေပါလေ
။ထိုင်းနယ်စပ်မှာ quarantine ဝင်ရမယ့်မြန်မာလူသားတွေအတွက်နေထိုင်စားသောက်စရိတ်နဲ့ယောဂစစ်ဆေးကားတွေကိုဘယ်သူတွေကကြားခံပေးမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရှိရသေးပါဘူး။ကိုဗစ်ကာယောဂါကြောင့်မြန်မာအပါဝင်အိန္ဒိယနိုင်ငံတွေကအလုတ်သွားလုကြသူအများအများနေရပြန်သွားကြပါတယ်။တရားဝင်အလုံးလုံးခွင့်ပါမစ်နဲ့အလုံးသွားလုံးကြသူတွေကလည်းပါမစ်တတန်းကုန်လို့အလုံးလက်မဲ့ဖြစ်ပြီးနေရက်ပြန်သွားကြရတဲ့သူတွေရှိပါတယ်။အခုလို MOU နဲ့ထပ်လာမဲ့သူတွေအနေနဲ့လည်းအလုံးကန်ကိစ္စအသေးချာစုံစမ်းပြီးမှလာသင့်တယ်လို့အလုံးသမားကူညီစောင့်ရှောက်ရေးအဖွဲ့တွေက VOA ကိုပြောပါတယ်
။သူခေါ်နိုင်ရင်အားတော့သူက900ခေါ်မယ်လို့ပြောပေမဲ့တကယ်တမ်းကြရင်တော့ကျွန်တော်တို့ဒီဒီအနေထားမှာရှိတော့အလုပ်သမားတွေအလုပ်လက်မဲ့တွေအများကြီးဖြစ်တယ်။တရားမဝင်အလုပ်သမားတွေအများကြီးဖြစ်နေတယ်။ဒါတကယ်လားအလုပ်သမားအလောက်မလို့ကြာ။ရှိတဲ့အလုပ်သမားလည်းအလုပ်မပေးနိုင်ဘူးကြာ။အဲ့ဒါကိုသူကချက်ပေါ်တယ်ဆိုတာကျွန်တော်လည်းသိနာမယ်ဘူး။ဒါတော့ policy ပဲလို့မြင်တယ်။သူကအမအမှုယူတွေကတော့ဒီရောက်လာရင်ဒုက္ခရောက်တာများတယ်ဆိုတာ။အကြာသုံးရှုံလန်းပြီးမှလိုက်ဖို့လဲကျွန်တော်အဲ့ဒါလေးလည်းမသိသေးဘူးကြာ။
ခိုင်ချေဆိုင်အလုံသမားကူညီစောင့်ရှောက်ရေးမဟာမိတ်အဖွဲ့ AAC ရဲ့အလုံအမှုဆောင်ဒါရိုက်တာဦးလခိုင်ပြောသွားတာဖြစ်ပါတယ်။ခိုင်ရေတွဲလုပ်ငန်းတွေမှာမြန်မာနိုင်ငံလိုဖွံ့ဖြိုးတဲ့နိုင်ငံတွေက MOU အလုံသမားတွေကိုအလုံသမားအခွင့်အရေးအပြည့်အဝပေးပြီးတရားဝင်အလုံခံတဲ့ဆိုတဲ့ပုံရိပ်ကောင်းကိုပြသဖို့အခုလို MOU နဲ့အလုံသမားတွေကိုခေါ်ဖို့စမ်းသပ်ရှိနေတယ်လို့လည်းဦးလခိုင်ကပြောပါတယ်။မြန်မာလာအိုကမ္ဘောဒီးယားဒီသုံးနိုင်ငံက MOU လုံသား900ကျော်လိုအပ်နေတယ်လို့ထိုင်းလုပ်ငန်းရှင်တွေကထိုင်းအလုံသမားရေးဝန်ကြီးဌာနကို2021ခုနှစ်ဒီဇင်ဘာလကတင်ပြခဲ့ကြပါတယ်ခင်ဗျာ